ဥရောပအလဲပိုင်းသုံးနိုင်ငံစီခီးထွက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအခုဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်မှာရောက်ရှိနေပါတယ်။တောက်ကြစနေနေ့ရက်ဟန်ဂေရီခီးစဉ်တွင်မှဟန်ဂေရီသမ္မတယာနော့စ်အက်ဒါနိုင်ငံခြားရေးဝန်ကြီးယာနော့စ်မာတော်နီတို့အပြင်လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံဖို့ရှိတယ်လို့ဟန်ဂေရီနိုင်ငံခြားရေးဌာနကပြောပါတယ်။ဘူဒါပက်စ်မြို့ကကွန်ဗီနန့်စ်တက်ကတူမှာလဲတော်လန်ရေးမှပြန်လည်တည်ဆောက်ရေးစီတို့ဆိုတဲ့ကောင်းစင်တဲ့ဒေါအောင်ဆန်းစုကြည်ဟော်ပြောဆွေးနွေးမှာဖြစ်ပါတယ်။ဟန်ဂေရီနိုင်ငံခီးစဉ်ပြီးရင်တော့ချက်သမ္မတနိုင်ငံစီကိုတနင်္ဂနွေနေ့မှာဒေါအောင်ဆန်းစုကြည်ခီးဆက်ပါလိမ့်မယ်။ချက်သမ္မတနိုင်ငံမှာတော့တနင်္ဂနွေတနင်္လာအင်္ဂါ3ရက်ခီးစဉ်တွင်မှ Forum 2000ဆွေးနွေးပွဲမှာအဖွင့်မိန့်ခွန်းပြောကြပါလိမ့်မယ်။ချက်သမ္မတနိုင်ငံသားဝင်ကြီးတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ပိုလန်နိုင်ငံခီးစင်မာရုံကလည်းပိုလန်လွှတ်တော်ကောင်းဆောင်တွေအပြင်သမ္မတဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်လက်ဗာဝန်ဆာရုနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ပိုလန်နိုင်ငံရဲ့ဒီမိုကရေစီစနစ်စီအသွင်ကူးပြောင်းမှုတွေကိုနမူနာယူပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ပေါ်ပေါက်လာဖို့ပြဿနာတွေအခက်အခဲတွေကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ဝါဆော့တက္ကသိုလ်မှာပြုလုပ်တဲ့နိုင်ငံရေးနဲ့ပညာရေးဆိုတဲ့ကောင်းစဉ်တဲ့ဆွေးနွေးပွဲမှာလည်းဒေါအောင်ဆန်းစုကြည်ကမြန်မာလူငယ်တွေအတွက်ပညာရေးဟာအင်မတန်အရေးကြီးတယ်ဆိုတာကိုဟောပြောဆွေးနွေးခဲ့ပါတယ်ရှင်။